ဖန်စီခံရရတဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုအခိလိုက်စားမှုနဲ့စတင်ဆစ်ဆင်းနေပြီလို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်။စီပိုင်ဆောက်လုပ်ရေးကုမ္ပဏီတီထောင်သူဦးမောင်ဝေကနေသူစီးပွားရေးအကျိုးစီးပွားအတွက်အမေရိကန်ဒေါ်လာ3000တခါဒေါ်လာ3000ခွဲတခါဒေါ်လာ5000တခါဒေါ်လာ2000ခွဲတခါစုစုပေါင်းဒေါ်လာ5သိန်းဒေါ်ဆန်းစုကြည်ကိုကိုယ်တိုင်ပေးခဲ့တယ်ဆိုပြီးထွက်ဆိုနေတာကိုနိုင်ငံပိုင်ရုပ်မြင်သံကြားမှာထုတ်လင်းပြသသွားပါတယ်။ဒါပေမဲ့ဘာအတွက်ဘာကြောင့်ပေးတယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမရှိပါဘူး။ဒါပြင်ဒေါ်ကင်ဂျီဖောင်ဒေးရှင်းရဲ့ငွေအဝင်ထွက်တွေနဲ့အင်ချန်ငှားရမှုတွေကိုဖော်ပြပြီးဒီစီးရင်တွေအရနိုင်ငံတော်အတွက်နစ်နာစေတယ်လို့စီးရင်စစ်ချက်ယုံကတုံ့ပြန်ထားတယ်လို့လည်းဒီညချက်နိုင်တဲ့ထဲမှာပြောသွားပါတယ်